မြမငင်းငင်းရေးဆွေးနွေးပွဲတွေကိုအားပေးပြီးအခြေအနေပြန်ပြီးတည်ငြိမ်လာစေရေးရုံးနိုင်ငံများအားလုံးလှုပ်သွားဖို့အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီဥနိုင်ငံရဲ့ဝန်ကြီးဝေါင်ရှိကပြောပါရယ်ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးချီယိုဒိုရိုလက်ဆင်နဲ့ဒီဥနိုင်ငံအရှေ့ပိုင်းဖူဂျန်ပြည်နယ်နန်ပင်မြို့မှာအောက်ဂျာနီကတွေ့ဆုံဆွေးနွေးချိန်တွင်ဒီဥနိုင်ငံတော်ကောင်စီဝင်လည်းဖြစ်သူဝေါင်ရှိကအဲ့လိုပြောခဲ့တာပါဝန်ကြီးဝန်ကြီးဟာစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ပါလာခရစ်စနန်မလေးရှားနိုင်ငံသားဝန်ကြီးဟီရှမ်မူဒင်ဟူစိန်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီဖိလစ်ပိုင်နိုင်ငံသားဝန်ကြီးလောက်ဆင်တို့နဲ့ဘူရူးနေကနေတောက်ကြနေတွင်နန်ပင်မြို့မှာတီးကြားစီတွေ့ဆုံဆွေးနွေးတာပါမြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးအနေနဲ့သဘောထားကွဲပြားမှုတွေကိုအခြေခံဥပဒေနဲ့တရားရေးမူပေါင်းအတွင်းကနေဆွေးနွေးဖြေရှင်းပြီးနိုင်ငံရေးဖြေရှားဖို့ခက်ရယူထားရပြီးမြန်မာနိုင်ငံနဲ့ကန့်ကြီးတဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးရှေ့ဆက်ဖြစ်တွန်းစေဖို့တရုတ်နိုင်ငံကထောက်ခံကြောင်းလဲဝန်ကြီးဝန်ကြီးကပြောပါရယ်မြန်မာရေးဆွေးနွေးဖို့အာဆီယံထိပ်သီးအစည်းအဝေးစောလင်စွာကျင်းပနိုင်ရေးကိုလည်းတရုတ်ကထောက်ခံတယ်လို့ဝန်ကြီးဝန်ကြီးကပြောပါရယ်မြန်မာအခြေအနေပိုဆိုးမလာရေးဒါမှမဟုတ်ထိမ့်မရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်သွေးတွေတန်ရုံမဖြစ်အောင်အရသားတွေထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြမအချုပ်ချာအာဏာပိုင်မှုကိုတိကျစေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်ကုလသမဂ္ဂလူမျိုးရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်းလုံးမဲ့ပြည်ပအင်အားစုတို့ကိုတားဆီးဖို့ဆိုတဲ့အချက်၃ချက်ကိုဝန်ကြီးဝန်ကြီးကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီပြည်ပအင်အားစုတချို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး